တော်ရရှိမြတ်ခင်ဗျာအမေရိကန်ပြည်ထောင်စုမြန်မာအရေးလှုပ်ရှားမှုအဖွဲ့ကကမ္ဘာကထပြုပြီးမြန်မာဒီမိုကရေစီရေးနယ်ကြာနှီးနှောဖလေဝဲတရက်ကိုဝါရှင်တန်မြို့ရှိဂျော့ချ်ဝါရှင်တန်တက္ကသိုလ်မှာဖေဖော်ဝါရီလ26ရက်နေ့မနက်ပိုင်းကစတင်ကျင်းပခဲ့ပါတယ်ဒီနှီးနှောဖလေဝဲအကြောင်းပြုရေးသတင်းတော့ဆရီနာဘာကသတင်းဆောင်မှရေးသားပြပထားတာကိုအခြေခံပြီးဒေါခင်စိုးဝင်းကဆက်လက်တင်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့ရှင်မြန်မာဒီမိုကရေစီရေးဒီနှီးနှောဖလေဝဲကိုအမေရိကန်အစိုးရကြီးတန်းအရာရှိတူတက်ရောက်ခဲ့ပြီးအမေရိကန်ပြည်အောင်စုကမြန်မာဒီမိုကရေစီရေးတက်ကြွစွာလှုပ်ရှားသူတွေကိုဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့ကတိပြုပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံယာယီဝန်ကြီးဌာနကမ္ဘာလုံးအတိုင်းအတာနဲ့လှုပ်ဆောင်တဲ့ကိစ္စရပ်များဆိုင်ရာဒုတိယနိုင်ငံယာယီဝန်ကြီးပေါ်လာဒိုဗီယန်စကီကအမေရိကန်ပြည်အောင်စုဟာမြန်မာနိုင်ငံအတွင်းအခြေခံလူအခွင့်အရေးတွေကိုခံစား권မရှိဘဲငင်းပယ်ခံနေရသူတွေနဲ့အတူတညီတညွတ်ထဲရပ်တည်နေပါတယ်လို့အခုလိုပြောဆိုလိုက်ပါတယ်
။ We will continue to help the people of Burma in their struggle. We need to press the world to stand firm against the junta and remind
မြန်မာပြည်သူတွေရဲ့ရုန်းကန်လှုပ်ရှားမှုတွေအတွက်ကျမတို့ကဆက်လက်အကူအညီပေးသွားမှာပါ။ဒီကဘာလုံးကစစ်ဆိုးရကိုစန့်ကျင်ကြရေးအခိုင်အမာရပ်တည်ကြဖို့ကျမတို့ဖိအားပေးဖို့လိုပါတယ်။ကဘာရက်ရက်ကပြည်သူတွေကမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်လဲဆိုတာကိုအတိအကျအသေးချာသိရှိစေဖို့အမြဲတတိပေးနေဖို့လိုအပ်ပါတယ်လို့ပြောပြသွားတာပါ။ဒုတိယနိုင်ငံယာယီဝန်ကြီးမစ္စဒိုဗရီယန်စကီကမြန်မာစစ်ဆိုးရဟာနိုင်ငံရေးအတိုက်အခံတွေကိုချိမ့်ချောက်ခြင်းအကြမ်းဖက်ခြင်းနဲ့မဖမ်းဆီးသင့်ပဲဖမ်းဆီးခြင်းတွေနဲ့အနောက်ရှက်တွေပေးနေတယ်လို့ဆွဆဲလိုက်ပါတယ
် With conduct like this it is clear very clear why our secretary of state Rice recently noted that Burma is one of the world's outposts of tyranny
ဒီလိုလောက်ရမျိုးတွေကြောင့်ပေါ့ရှင်မကြာခင်ကကျမတို့ရဲ့နိုင်ငံသားရေးဝန်ကြီးဒေါက်တာကွန်ဒိုလီဇာ Rice ကမြန်မာနိုင်ငံကိုကမ္ဘာပေါ်ကနိုင်လိုမင်းထက်အုပ်စိုးတဲ့အာဏာရှင်များရဲ့ရှေ့တန်းစခန်းများလို့ဆိုတဲ့နိုင်ငံတွေကတနိုင်ငံဖြစ်တယ်လို့ဘာကြောင့်ပြောခဲ့ရတယ်ဆိုတာကစိတ်ကိုရှင်းပါတယ်လို့ပြောပြသွားတာပါဆက်လက်ပြီးမစ္စဒိုဗရီယန်စကီကမြန်မာပြည်သူတွေအတွက်ကိုစားပြုမဲ့အစိုးရတရက်ကိုရွေးချယ်နိုင်ကြဖို့အချိန်အခါကြောက်ရောက်ခဲ့ပြီးဖြစ်တယ်လို့လည်းဆိုပါတယ
် The elections in Iraq, Afghanistan and Ukraine I think remind us allthat all people everywhere who aspire to freedom and deserve a government of their choosing can succeed. This is true of the Burmese too. It is something for which they yearn for and their captors fear.
ကဘာရရကပြည်သူတွေမျှော်မှန်းနေရွံ့မြောက်မှုနဲ့ကိုယ်တိုင်ရွေးချယ်ကြမယ်အစိုးရတွေပေါ်ထွန်းရေးအတွက်အောင်နိုင်ကြမှာပါဆိုတာကိုအီရတ်အာဖဂန်နစ္စတန်နဲ့ယူကရိန်းနိုင်ငံကရွေးကောက်ပွဲတွေကနေသတိပေးလိုက်တာပါပဲ။မြန်မာပြည်သူတွေအတွက်လည်းဒီအတိုင်းပါပဲ။ဒါဟာမြန်မာပြည်သူတို့မျှော်လင့်တောင်းတနေကြတာဖြစ်ပြီးသူတို့ကိုဖမ်းဆီးထုတ်နှောင်ထားသူတွေကကြောက်ရွံ့ကြတာဖြစ်ပါတယ်။ဒီနှီးနှောဖလေဝဲကိုတက်ရောက်လာတဲ့ NCGUB ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းဆိုရအဖွဲ့ဝန်ကြီးချုပ်ဒေါက်တာစိန်ဝင်းကအမေရိကန်ပြည်ထောင်စုက2003ခုနှစ်ကမြန်မာနိုင်ငံအပေါ်ချမှတ်ခဲ့တဲ့တားဆီးပိတ်ဆို့အရေးယူမှုတွေဟာထိရောက်မှုရှိတဲ့အကြောင်းနဲ့ EU ဥရောပသမဂ္ဂအနေနဲ့လည်းအလားတူပိတ်ဆို့မှုတွေနဲ့အရေးယူပေးဖို့အခုလိုတိုက်တွန်းလိုက်ပါတယ
် US ကတော့ကျွန်တော်တို့ထောက်ခံအားပေးတဲ့နေရာမှာပြက်ပြက်သားသားနဲ့အင်တိုက်အားလိုက်ကျွန်တော်တို့ထောက်ခံအားပေးနေတယ်။အဲ့ဒီ European Union EU ကလည်းကျွန်တော်တို့ကိုထောက်ခံတာပဲအားပေးတာပဲဒါမှလို့ဥပမာဆိုရင်ဒီ sanction တွေကိစ္စပေါ့နော်သူသဖြင့်တော့economic sanction နိုင်ငံဝါရေးပိတ်ဆို့မှုတွေကြတော့ EU ယူရိုကမလုပ်သေးဘူးအဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကဒီ US တို့လိုပဲပေါ့နော်ကြက်ပြတာတာနဲ့ထောက်ခံမှုကျွန်တော်တို့တောင်းဆိုနေဆိုတာကျွန်တော်ပြောပြနေတာဖြစ်ပါ
ဒေါက်တာစိန်ဝင်းက American Congress တော်ကနေမြန်မာလူမျိုးရင်းနဲ့ဒီမိုကရေစီရေးအဥပဒေကိုထပ်မံတက်တန်းတိုးပေးပါရန်လဲဆော်ဩလိုက်ပါတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့အတိုက်အခံခေါင်းဆောင်တွေကို2003ခုနှစ်ကအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းအမေရိကန်ပြည်ထောင်စုကတားဆီးပိတ်ဆို့မှုတွေနဲ့တင်းတင်းကြပ်ကြပ်အရေးယူခဲ့တာဖြစ်ပါတယ်။အမေရိကန်ကွန်ဂရက်ဆက်တော်ကနေမြန်မာနိုင်ငံအတွင်းအခြေအနေအရရက်ကိုလေ့လာပြီးဒီတားဆီးမှုတွေနဲ့ဆက်ပြီးအရေးယူဖို့တင့်မတင့်ဆုံးဖြတ်ကြမှာဖြစ်ပါတယ်။တော်တာရှင်များရှင် USCB လို့ခေါ်တဲ့ American ပြည်ထောင်စုမြန်မာရေးလှုပ်ရှားမှုအဖွဲ့ကကြီးမှုပြီးကျင်းပခဲ့တဲ့ဒီနီနော့ဖလေဝဲကိုဖေဖော်ဝါရီလ26ရက်စနေနေ့နဲ့28ရက်တနင်္ဂနွေနေ့နှစ်ရက်ကြာကျင်းပမှာဖြစ်ပါတယ်။စနေနေ့မနေ့ပိုင်းကပြုလုပ်ခဲ့တဲ့နီနော့ဖလေဝဲမှာမြန်မာနိုင်ငံအရှိပိုင်းကအဖြစ်လို့ရမြားဆိုတဲ့ခေါင်းစဉ်နဲ့မြန်မာစစ်တပ်ကတိုင်းရင်းသူတွေအပေါ်အဓမ္မပြုကျင့်တာတွေမြန်မာပြည်တွင်အခြေအနေနဲ့ထက်ပြေးတင်းရှောင်နေရတဲ့တိုင်းရင်းသားဒုက္ခသည်တွေအကြောင်းကို American ပြည်ထောင်စုဒုက္ခသည်များရေးရာကော်မတီက Veronica Martin ကဦးဆောင်ပြီးကရင်နဲ့ရှမ်းတိုင်းရင်းသားကိုယ်စားလှယ်အသီးသီးကဆွေးနွေးပြင်ပြသွားကြပါတယ်။စနေနေ့နေ့လယ်ပိုင်းမှာတော့ကုလသမဂ္ဂအဖွဲ့ကြီးနဲ့ကမ္ဘာတစ်ဝန်းကမြန်မာနိုင်ငံအပေါ်အရေးယူဖို့ဘယ်လိုဆက်လက်လှုပ်ရှားသွားကြမှာလဲဆိုတာကို American ထက်လွှတ်တော်နိုင်ငံများရေးရာဆက်ကော်မတီရဲ့လူများစုဝန်ထမ်းရေးရာညွှန်ကြားရေးမှူး Paul Groves, Albright အဖွဲ့ကရုံးဖွဲ့မှူး James O'Brien,NCGUB ပြည်ထောင်စုမြန်မာနိုင်ငံမျိုးသားညွန့်ပေါင်းအစိုးရအဖွဲ့ကုလသမဂ္ဂရေးရာတာဝန်ခံဒေါက်တာတောင်းထွန်းတို့ကဥဆောင်ဆွေးနွေးခဲ့ကြပါတယ်။စနေနေ့ညနေပိုင်းမှာတော့ American ပြည်ထောင်စုမြန်မာရေးလှုပ်ရှားမှုအဖွဲ့ရဲ့2004ခုနှစ်အတွင်းလှုပ်ရှားမှုများရဲ့အောင်မြင်မှုတွေနဲ့အတူ2005ခုနှစ်အတွက်လုပ်ငန်းရည်မှန်းချက်တွေကိုမူဝါဒရေးရာညွှန်ကြားရေးမှူးကိုအောင်တင်းနဲ့စီယုံလှုံ့ဆော်ရေးညွှန်ကြားရေးမှူးဂျယ်ရမီဝုဒ်ရမ်တို့ကတင်ပြခဲ့ကြပါတယ်။အောက်ခြေဖွဲ့စည်းတွေကစလို့သတင်းမီဒီယာအလဲလွှတ်တော်အစုံအားလုံးဝိုင်းဝန်းလှုံ့ဆော်ကြရင်ဖြင့်မြန်မာနိုင်ငံလွတ်မြောက်ရေးကိုအရောက်ရှားနိုင်ကြမှာပါလို့စွန့်ရွေးသွားကြကြောင်းသိရှိရပါတယ်။သောတာရှင်များရှင်ဒီကနေ့တင်းမွေနေ့မှာတော့စွန့်ရွေးတင်ပြခဲ့တဲ့အကြံဉာဏ်လေးပေါ်မှာအခြေခံမူတည်ပြီးရှေ့လုပ်ငန်းရှင်တွေလှုပ်ရှားမှုတွေဆုံးဖြတ်ချက်တွေချမှတ်ကြမှာဖြစ်တယ်လို့သိရှိရကြောင်း